ဒီမန္တလေးမြို့တော်စီပင်သားရဲကော်မတီနယ်နိမိတ်အတွင်းနဲ့ပေါ့နော်စီပင်ပြင်ပမြို့နယ်တွေကဒီအများပိုင်မြေကတထောင်ကျော်လောက်ကိုပေါ့နော်ပြီးခဲ့တဲ့အစိုးရကဒီပုတ်ကလေးကပိုင်ဖြစ်လွှဲပြောင်းပေးတာကိုဆရာတို့ဒီလွှတ်တော်ကပေါ့နော်စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးတော့ဒီနှစ်လကြာစစ်ဆေးနေတဲ့အခြေအနေတွေဘယ်လိုများရှိနေပြီလဲလို့ပါဆရာရေဟု
တ်စစ်ဆေးတော်မှုရဲတွေလည်းတွေ့ချင်းကျွန်တော်တို့သိရတယ်ပြီးတော့မှဒီမြေပြင်ကိုလည်းကျွန်တော်တရားမရှားနေလို့မြေပြင်ကိုလည်းဖွင့်ဖြစ်တယ်တော့ဆိုင်ကလိုအပ်တဲ့ပုံကိုယ်တွေကိုလည်းကျွန်တော်ရုံးမှာခေါ်စစ်ဆေးစစ်ဆေးတွေရှိတာတွေကတော့ကျွန်တော်တို့ဒီအချိန်ကာလအနေနဲ့ပေါ့ရေးပြီးတော့မှအစိုးရဖွဲ့ုံပြန်လည်တင်ပြအောင်ခုပြီးခဲ့တဲ့ဘက်ကနေစပြီးတော့စစ်ဆေးတာတွေတော့ကျွန်တော်ဒီအချိန်ကာလရေးတဲ့အဆင့်တော့ရောက်စစ်ဆေးတဲ့တွေးရှိတာကတော့ညီမဟောကျွန်တော်လေယာဉ်မီချာမီအသုံးပြုခွင့်ကိုစက်မှတ်နီလန်းအတိုင်းဆောင်ရွက်ထားတာမရှိတာလေးတွေးရတယ်လုပ်ငန်းဆောင်ရွက်ထားမှုမရှိသေးတာတွေးရတယ်ဒါလေးတွေကတော့ကျွန်တော်ခွင့်ရှိချက်လေးတွေပေါ့အပြည့်အစုံကကြတော့ကျွန်တော်တို့အစိုးရဖွဲ့ုံအချိန်ကာလတင်ပြီးမှပဲပြောလို့ရမှာပြောလို့တော်တော်ဆယ်တော့ဒီတွေးရှိချက်လေးတွေကတော့ကျွန်တော်ဒါလေးတွေပဲပြောလို့ရသေးတယ်
ဆရာတို့ဒီအစီရင်ခံစာရောဒီအစိုးရအဖွဲ့ကိုပဲအချိန်လောက်ပေါ့နော်တင်သွားဖို့များရှိမလဲလို့ပါရှင်
ဒီကတော့ကျွန်တော်လာမယ့်အပတ်လာမယ့်အပတ်မှာကျွန်တော်တင်ပါ45ဝင်းကျင်ဒုတိယဘက
်ကျတော့ဒီစစ်တဲ့အခါမျိုးမှာမြေပြင်ကွင်းဆင်းပြီးစစ်ဆေးခဲ့ရတဲ့အနေအထားကြတော့ဘလို့အခြေအနေတွေကြောင့်လဲဆရာ
အဓိကတော့အဲဒီလေယာမီရှားမီ30ပုံစံ30ကာကြီးခါဝေးရသူကသတ်မှတ်နည်းလမ်းတိုင်းပေါ့ဆောင်ရထားတာရှိမရှိအဲသတ်မှတ်ကာလအတွင်းမှာလုပ်ငန်းစတင်အကောင့်တွေရှိမရှိကျွန်တော်ဒါမြေပြင်ကွင်းဆင်းကြည့်တာပါဘာလို့တော့ဒီတိုင်းမြေပြင်ကွင်းဆင်းမကြည့်ဘဲနဲ့ရေးရင်ကျွန်တော်တို့အမားတွေဖြစ်သွားနိုင်တယ်အဲ့တော့ကျွန်တော်မြေပြင်ကိုရှိမအကွက်တွေအကုန်လုံးကိုမြေပြင်မှာလိုက်ပြီးတော့ကွင်းဆင်းကြည့်ရှုခဲ့တာပါ
ကျတော့ဒီလိုပေါ့နော်လူပုဂ္ဂိုလ်တွေကိုခေါ်ယူစစ်ဆေးတဲ့အနေအမှာရောပြီးခဲ့တဲ့အစိုးရလက်ထက်ကနေရရှိခဲ့တဲ့လူဦးရေဘလောက်လောက်ကိုများဆရာတို့မေးမြန်းစစ်ဆေးခဲ့ရတဲ့အနေအထားတွေများလဲရှင
်အဲကျွန်တော်တို့ကဘုကွာအကုန်မခေါ်ပါဘူးပြဟိုပါပဲနည်းနည်း10ဦးတော်လောက်ပဲကျွန်တော်တို့လိုအပ်မဲ့ရှင်တဲ့ပုံကိုယ်တွေပဲကျွန်တော်ခေါ်ဆစ်တာဒါကတော့မျိုးပေါ်ကစီမံနယ်မိတ်အတွင်းကဒရန်မြေချထားတဲ့ပုံကိုယ်အမှရရှိထားတဲ့ဒီပေါ်မှာကျွန်တော်တို့ကဒီနီလန်းမှန်ကန်မှုနဲ့ရရှိခဲ့တာကကျွန်တော်တို့အဲ့ဒါလေးတွေသိအောင်လို့ပေါ်လွင်အောင်လို့ကျွန်တော်တို့ခေါ်ဆစ်ဆေးတဲ့သဘောမျိုးပါရှင်ကဘယ်လိုပေါက်လဲဆိုတော့ကျွန်တော်အစိုးရပေါ့အဓိကဟိုလူပုဂ္ဂိုလ်တဦးတယောက်ကိုဖြစ်စီဌာနဆိုင်ကိုဖြစ်စီလုံးဝမပေးထားရသေးတဲ့မြေကွက်အလွတ်တွေဆိုရင်ဒါအစိုးရနာမည်ပေါ့အစိုးရနာမည်ပေါက်တဲ့ဒီအများပြည်နဲ့ဆိုင်တဲ့ဆိုတဲ့ဟာကကျွန်တော်တို့ငွေမူလရုပ်ကတဲ့ဖော်ထုတ်စဉ်ကတတ်ထားခဲ့တဲ့ဈေးတို့ယုံတို့ကြောင်းတို့အမွန်းနေရာတွေပေါ့ဒါတွေကတော့အခုဟိုပါပေါ့အစိုးရနာမည်နဲ့ပဲပေါက်နေတဲ့နေရာတွေ
ခုပါနော်ဆရာတို့အနေနဲ့ကြတော့ဒီမြေကတထောင်ကျော်ပေါ့နော်ပြန်ပြီးတော့ဒါစုံစမ်းစစ်ဆေးရတဲ့အနေအထားကြတော့ဘလို့ရည်ရွယ်ချက်ကြောင့်လဲဒီနေရာတွေကိုဒါအများကြီးသူပိုင်ဖြစ်ပြန်ပြီးတော့ဖော်ထုတ်ဖို့လားနီးစနစ်တကျလွှဲပြောင်းပေးခဲ့တာမဟုတ်တဲ့အတွက်ဒါဟိုပြီးခဲ့တဲ့ပေါ့နော်လွှဲပြောင်းပေးခဲ့တဲ့ဒီအစိုးရအဖွဲ့တာဝန်ရှိသူတွေကိုဒါအရေးယူဆောင်ရွက်နိုင်ဖို့အနေအထားကြဘလို့အခြေအနေမျိုးလဲဆရာ
သူရဲ့ဈာမှာအဓိကဒီနေပတ်သက်လို့ပြဿနာတွေဖြစ်ပွားနေရတယ်ရှိတယ်။နှစ်ပေါင်း20ကျော်ကြာလောက်ကမှဒီအများကြီးပိုင်လို့မြင်ထားတဲ့နေရာကိုဒီအခုကောင်းကာလမှာပုဂ္ဂိုလ်တွေနာမည်နဲ့ပေးလိုက်တာတွေကလာရောက်ပြီးတော့မှခြံခတ်တာတွေဘာလို့ဖြစ်ပွားတယ်။အဲ့ဒီအနေမှာစပြီးတော့မှဒါတွေကိုစနစ်တကျလေးလာလိုက်တဲ့အခါမှာဒီအများကြီးနဲ့ဆိုင်တဲ့နေရာကိုဒီပုဂ္ဂိုလ်နာမည်နဲ့ပေးခဲ့တာတွေ့ရတယ်။ဒါတွေကိုပြည်သူတွေပြန်လဲအကျိုးရှိဖို့အတွက်ဆိုတော့ဒီရက်နဲ့ဒီအားတွေကိုဆောင်ရွက်နေတာ
။ဆရာတို့ပေါ့နော်အခုဆိုရင်စီရင်ခံစာအစိုးရအဖွဲ့ကိုတင်မယ်ပေါ့ဆရာရဲ့။အစီရင်ခံစာတင်ပြီးတဲ့နောက်ပိုင်းနောက်ဆက်တွဲကြတော့ဘလို့အခြေအနေတွေရှိလာနိုင်မလဲဆရာ
။အဲဒါကကြတော့ဗျအစိုးရအဖွဲ့ကဆောင်ရမယ့်အပိုင်းဖြစ်တဲ့တွေ့ကျွန်တော်တို့ကဟိုစူတင်တိုးကိုလည်းဖြတ်ပါတယ်ပြောလို့မရဘူးပေါ့ကျွန်တော်တို့စီရင်ခံစာတင်တဲ့ပုံပါပဲအစိုးရအဖွဲ့အနေနဲ့ကလည်းဒီကိုလေးထားပြီးတော့ဆောင်ရမယ်လို့ကျွန်တော်တို့ရဲ့ဆန္ဒကတော့ပွင့်လင်းမြင်သာမှုပါ။ပွင့်လင်းမြင်သာမှုရှိပြီးတော့မှဒီလူတွေကိုလည်းဟိုပွင့်လင်းနေတဲ့လုပ်ငန်းကိုလည်းအဲ့ဒါကြောင့်ကောင်းတဲ့ပုံကိုယ်အမိုးရီကျွန်တော်ကဖြစ်နေတယ
်ပြီးခဲ့တဲ့ဒီအစိုးရဆိုတော့ဒါဘယ်အဖွဲ့အစည်းကရောင်းချခဲ့တဲ့သဘောမျိုးလဲရှင
်အဲဒါကတော့စီမင်းသားရလဲပါတာပေါ့အစိုးရအဖွဲ့အစည်းနေနဲ့ပါတာပေါ့ဘိုးနေနဲ့ပါတာပေါ့ဘာလို့လဲလေယာဉ်မြေဆိုလို့ရှိရင်ဘိုးအဆင့်ကချပြီးမှရတဲ့အမျိုးဆိုတော့ဘိုးလဲပါတယ်တိုင်းရာကြီးအစိုးရစီမင်းသားရေးပေါ့အမှုအဆုံးပါပါ
ကြည့်ရခုလိုချိန်ပေးပြီးဖြေပေးရတော့ RF ရဲ့ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ပါဗျာ